ခုကချင်းပြည်နယ်မှာ KIA KIO နဲ့ဖြစ်နေတဲ့ကိစ္စကပြည်လည်နှံတဲ့အခြေအနေမရှိတော့ NDA နှစ်ခုကျွန်တော်ကြည့်ချင်ပါတယ်တန်တဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့ရောပြန်ပြီးတော့ခွာပြဲသွားနိုင်သလားဆက်လက်ပြည်လည်မှုရနိုင်မဲ့အလားအလာရှိရလားပြန်ပြီးပြဲသွားနိုင်သလားဆိုတာတစ်ချက်ရဲ့နောက်တစ်ခုကတရုတ်ကနေပြီးတော့ချင်းတို့ဝါရုအူတီဝါကိုလည်းအမေရိကန်ကခါသီးဖြစ်နေတော့ဝါလည်းနေရာမရှိဘူးဒီချိန်မှာမြန်မာအစိုးရအမေရိကန်နဲ့တိတ်အလွန်းသင့်နေဆိုပြီးတရုတ်ကလည်းတိတ်မကျေနပ်တမ်းတွေကြားနေရတော့ဒီအင်အားစုတွေကိုတရုတ်ကနောက်ကကြိုးကန်ပြီးတော့မြန်မာအစိုးရကိုဆန့်ကျင်တဲ့နေရာမှာအသုံးချလာနိုင်သလားဒီစားတွေဆွေးနွေးကြတယ်ပါဆိုတော့ပထမဦးဆုံးကတော့အခုကချင်နဲ့ဖြစ်နေတဲ့ကိစ္စဟာပြည်လည်မှုမရဘူးဆိုရင်ကျန်လက်နက်ကိုင်အင်အားစုတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ကိစ္စညီညာရေးအလားအလာကိုရှေ့ကိုတူးနိုင်မှာမလားဆရာကမောဇောင်းဟာ
ကျွန်တော်ချင်းတဲ့ဒီကချင်းနဲ့အဆင်မပြေဆိုတခြားတိုင်းသားနဲ့လည်းအဆင်ပြေစရာအကြောင်းသိမရှိဘူးပထမဆိုကျွန်တော်တို့ဒီခေတ်တမိုင်းကိုပြန်ကြည့်လိုက်ရှိရင်ဗမာကွန်မြူနစ်ပါတီကြောက်သွားတဲ့ခါကျဝါရီကိုသူစစ်သိမ်းနိုင်နိုင်နေတယ်အဲ့ဒါကလက်နဲ့ကိုင်နေတဲ့အထဲမှာဆိုလို့ရှိရင်အဓိကအင်အားရှိတာကဝါရယ်ကရင်ရယ်ကချင်ပေါ့အဲ့ဝါကိုသူနှစ်သိမ်းနိုင်ပြီးတဲ့ခါကျတော့ကချင်နဲ့သူ1994မှာသူပြီးဆုံးနိုင်တယ်အဲ့ဒီနှစ်ခုကိုသူတို့ရပြီးတော့နေတဲ့ခါကျတော့ကရင်ကသူမဲတိုက်တယ်ခုကရင်ကခါကျိုးသွားတဲ့ခါကျကြားတဲ့ခါကျတော့ခုကရင်ကပီးဖြစ်တဲ့ခါကျတော့ဆက်ပြီးတော့မှသူကချင်ကိုသူခုမဲတဲမဲတိုက်နေတာပေါ့လေကချင်တိုက်ပြီးတာနဲ့သူကချင်နိုင်သွားပြီလို့သူချင်းလို့ရှိလို့ရှိရင်ဝါကိုတိုက်မယ်ဆိုတော့တဖြည်းဖြည်းဖြည်းတယောက်စီအင်းသူဆက်လက်ပြီးတော့မှတိုက်မဲ့သဘောကတက်ရောက်နေတာတမန်ရဲ့တကားပြနေတော့ဒါကြောင့်ဒီတိုင်းရင်းသားတွေကလည်းဒီအခွက်ကိုမြင်တဲ့အတွေ့အခုသူတို့ဒီကချင်နဲ့အဆင်မပြေဘူးဆိုလို့ရှိရင်တော့ဆက်လက်ဒီပြည်တော်စုရက်တည်ဖို့တော့လောက်အောင်ညီညာရောက်ဖို့တော့လောက်အောင်ခက်ခဲမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒါပေမဲ့ဆရာစောစောပြောလို့ကရင်တို့ဘာတို့ကအတိုက်ခံရပြီးတော့ခါကျိုးသွားပြီဆိုတော့သူတို့ကပြန်ပြီးတော့တကယ်လို့ကချင်းနဲ့မပြေလည်တာတွေ့လို့ငါတို့လည်းပြန်ချမယ်ဆိုရင်တော့အင်းကပြန်လည်ထူထောင်နိုင်သလားလားရှိပါရဲ့လားသူတို့အဖွဲ့မှာ
ဒါကတော့သူတို့ရဲ့အသီးပဲပေါ့ဒီကရင်ထဲမှာလည်းသူတို့အဖွဲ့ရဲ့နှစ်ဖွဲ့ကကွဲနေတာကိုဒီစီပွားရေးနဲ့မျက်စိစောင့်တဲ့အဖွဲ့တစ်ဖွဲ့ကခုအနိုင်ရသွားတဲ့ခါကျတော့ဒီနိုင်ငံရေးအရာလုံတဲ့ပုဂ္ဂိုလ်ရဲ့နည်းနည်းဘေးထိုင်သွားတဲ့ခါကျမှအဲကြားတဲ့ခါကျဒါပေမဲ့သူတို့ကအင်အားရှိတာမရှိတော့ကျွန်တော်သိအတိအကျမသိဘူးပါပဲဆိုတော့ကျွန်တော်နေစားကနေနေဝီနေဒါပေမဲ့သူတို့ရဲ့ moral ပေါ့သူရဲ့စိတ်ဓာတ်ကတော့သူတို့ဒီအဲဘာမှမတိုင်းတာတူဦးဆက်လက်ပြီးတော့မှတိုက်နေလို့ရှိရင်တော့သူတို့ခံမှာမဟုတ်ဘူးဆိုတော့ကျွန်တော်အဲ့လောက်တော့သိတယ်ဗျဟု
တ်ကဲ့ဆရာဝန်ခင်ကတော့ဘယ်လိုမြင်ပါလဲတိုင်းရင်းသားတွေနဲ့အခုအပြစ်ခတ်ရဆေးရရထားတယ်ဆိုရဲဟာဘယ်လောက်ခံလို့မရှိလဲဆရာအဲ့ဒါကတော့နိုင်ငံရေးပြည်လည်မှုမပိုင်ရင်အပြစ်ခတ်ရဆေးရဟာအလကားပဲလို့လူတွေကပြောနေကြပါတယ်ဆရာကဘယ်လိုမြင်ပါလဲသူတို့ကချင်းမဟုတ်တဲ့ဂျန်တဲ့အဖွဲ့နဲ့ညီညာရေးအလားလားရှေ့တုန်းနိုင်မထင်ပါလားဆရာ
တိုင်းရင်းသားလက်နက်ကိုင်နေအနေနဲ့ကသူတို့နိုင်ငံသားတိုက်ပြည်နဲ့ကတ်နေကြမှာနေတယ်ကိုကချင်းတို့ရှမ်းတို့ဒီဝါဘောပေါ့ဗျာကိုကနောက်ဒီတိုက်ပဲမှာနေတဲ့လူတွေอ่ะဆိုအရင်တော့ဆိုလို့ရှိရင်တို့ကဒီနိုင်ငံသားတိုက်ပြည်တွေနဲ့မဆလာခေပေါ့လေဘုမားဆိုရနဲ့ဒီလောက်တရားပူပူကကမဆက်ဆံငင်ကတော့ဒီတိုင်းနာအဖွဲ့ဒီအာကောင်းနေသူဝင်းဝေးလဲကောင်းနေနေကြအကုန်ကောက်တာတွေပါနေဆိုတော့ဒီအစိုးရတက်လာပြီးတော့ဒီအစိုးရနဲ့ပြန်ပြီးတော့ပေါင်းသိမ်းတဲ့အချိန်မှာခုနအပြစ်ကရဆက်ပါညာလုတ်တဲ့ကံမှာဒီအစိုးရပြန်ပြီးအားကောင်းလာတယ်။ဆိုတော့အဲဒီတိုင်းသားကြီးနေဆက်မှာရှိတဲ့တိုင်းသားအဖွဲ့ကြီးကသူတို့အခွန်အောက်ရတာလဲနည်းလာတယ်။ဆိုတော့ဂွေငွေလဲနည်းလာပေါ့။အင်းကြီးချင်းနိုင်ငံကြီးကလည်းသူတို့အရင်လောက်မထောက်ခံတော့ဘူး။ထိုင်းဆိုလို့ရှိရင်မလွဲတာလို့ထားတာအရင်တော့ကတော့သူတို့ဒါကြီးကို buffer force ဂျာနီဖွဲ့စုပြီးတော့ဒီတိုင်းထားတယ်။အခုကျတော့တပြည်းပြည်းနဲ့တန်နိုင်အောင်နေထိုးချင်တဲ့ပုံစံမျိုးတော့ဖြစ်နေတယ်ဆိုတော့အဲဒါရမလို့ဒီကချင်းကိစ္စမှာတရုတ်ကအရေးကြီးတယ်လို့ကချင်းကလည်းယူဆတာတရုတ်ကလောဘကြီးတာပေါ့ဗျာဒီအရင်တော့ကကချင်းနဲ့ပေါင်းပြီးလုပ်နေတာပဲအစည်းအဝေးလုပ်ငန်းတွေအများကြီးပဲဗမာအစိုးရနဲ့လည်းပေါင်းလာရောဗမာအစိုးရနဲ့ပေါင်းတာပူပြဆိုင်ရတယ်ဆိုကချင်းကိုဂရုမစိုက်ပြထားတော့ကချင်းကထပြီးတော့ပြန်တိုက်တော့ပြဿနာကြီးပေါ်ကုန်တော့တရုတ်ကဒီတဲမှာတရုတ်ကအများကြီးတာဝန်ရှိတယ်အဲ့လိုပဲနေဆက်မှာရှိတဲ့ဒိုင်းသားတွေကတစ်ဖက်နိုင်ငံကိုဘယ်လောက်ထိအားကိုးနိုင်လဲသူအရေးကြီးတာသူရံပုံငွေတောက်မလို့တယ်တိုင်းသားဆိုရင်တိုင်းသားအဖွဲ့တွေကကိုပေါင်းဥချုပ်ရေးပြရဘူးဘာလို့ညာဘူးဆိုတာတိုင်းသားအဖွဲ့တိုင်းမှာလက်နက်ကင်အင်အားစုရှိဖို့လိုတယ်အဲ့အင်အားစုရှိဖို့ဆိုတာလည်းပတ်စံအရန်ကုန်တယ်ရံပုံငွေအများကြီးလိုတယ်ဆိုတော့ဒီရံပုံငွေကိုအမြဲတမ်းဘယ်လိုရအောင်ဘယ်လိုဖန်တီးမယ်ဆိုတာအဲ့ဒါမရှိရင်တော့ပွားမှာပဲ
ဆရာအခုက ไอ้ตะยุกก็เลยเว้ยอสรงอ่ะกระชินเนี่ยป้องပြီးတော့စီးပွားရေးလုပ်နေတယ်အခုအစိုးရเนี่ยป้องရင်စီးပွားရေးဘူကောက်မယ်လို့ယူဆပြီးတော့กระชินကိုစတိလိုက်တယ်ဆိုတဲ့သဘောဆိုကြပါစို့ဆရာเนาะစီးပွားရေးနေဆက်တခွင်ဖြတ်ပြီးတော့ပိုင်လိုင်းငယ်ပိုင်းလုပ်လာတယ်ဒါပေမဲ့လည်းဒီစီးပွားရေးအကျိုးစီးပွားကိုအမေရိကန်နဲ့မြန်မာသိနီးကပ်လာတာကိုအခုမြန်မာကလည်းအမေရိကန်ဘက်ကိုနည်းရင်းနှီးဖြစ်လာတော့တရုတ်ဟာသူတို့စီးပွားရေးအကျိုးစီးပွားကိုဒီမဟာဗျူဟာအကျိုးစီးပွားနဲ့ရှင်ပြီးတော့မစတဲ့နိုင်ဘူးလားဆရာကျွန်တော်ဆိုတာကအမေရိကန်နဲ့မြန်မာအစိုးရသိကတ်သွားတဲ့အတကြောင့်ငါတို့ကကချင်တို့ကိုပြန်ကင်မယ်ဆိုတဲ့သဘောမျိုးကိုဖြစ်လာတယ်ဆန်ကြာဆရာမြင်ပါလား
ဟိုသူကဒီလိုရှိတာပေါ့လေဟိုဒီရင်တော့ကတော့ဟိုတရုတ်နဲ့ဖြစ်ဖူးတာပေါ့လေဗမာတဦးရဲ့ခံကြတာပေါ့အဲ့တော့အခုတော့ဗမာဘက်ကတခြားအခုညီလေးရတော့လင်းနယ်ကတခြားနယ်လူကြီးကရနိုင်နေဆိုပြီးတော့ယူဆတာမျိုးလေးဖြစ်ရင်ဖြစ်နေတာပေါ့ဒါတရုတ်အနေနဲ့ကတော့ဗမာရဲ့သူကသဘာဝပေါ့ဗျာဟိုဒီ naturalအဲ့လိုက်တရုတ်ပဲဒီတရုတ်ကကတ်နေတာဟောဆိုတော့သူနဲ့ဆက်ဆံရေးရမပြေလဲမဖြစ်ဘူးတနည်းမဟုတ်တနည်းတော့ပြေလဲအောင်လုပ်ရမှာပဲဆိုတော့ဒီနေရာမှာဟိုတရုတ်ကလည်းဒီသူဒီမှာဖြူရဲမှာဒီနေဆက်ဒေသတည်ငြိမ်ရေးကလည်းပါတာဟောတရုတ်ကကျွန်တော်မြင်တာတရုတ်ကအင်တာလောဘကြီးတာပေါ့ဗျာစီးပွားရေးတစ်ခုလည်းလောဘကြီးပြီးပိုင်လိုင်းဆောက်တဲ့ကိစ္စလည်းဒီလိုပဲပိုင်လိုင်းဆောက်တဲ့ကိစ္စလည်းစီးပွားရေးတစ်ခုလည်းလောဘကြီးပြီးတော့ဆောက်ပြီးတော့နောက်ပိုင်းမှာကြံတဲ့ခုနလုံညုံရေးပေါ့လက်နဲ့ကင်အဖွဲ့လှူရှာမှုနေဆက်ဒေသလူဒါဒီပါရီတို့တိတ်ပြီးတော့ဂရုစိုက်ဖို့မရဘူး။မရတော့လေအခုလိုဖြစ်လာတာပဲ
။ဟုတ်ကဲ့။ဆရာကတရုတ်ဟာမြန်မာရဲ့ National Ally လို့ပြောတယ်။ဆရာ National Enemy ကဖြစ်မနေဘူးလား။ဆရာကမ္ဘာ့ဇာဝင်တမိုင်းမှာကြည့်ရင်လည်းပဲတရုတ်ကမြန်မာနိုင်ငံကိုသိမ်းပိုက်ဖို့ကြိုးစားခဲ့တာတွေဒီတရုတ်မဟုတ်ရင်အရင်တရုတ်သူတို့ဟာတိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားခဲ့တာထိပါခဲ့တာတွေမကြာခဏရှိခဲ့တယ်ဆရာ
။ကျွန်တော်အနေနဲ့တော့ထင်တာတော့တရုတ်ဟာဆိုလို့ရှိရင်ဗမာပြည်သားတွေမကောက်ဘူးဗျာ။ကပ်တကဘာလုံးသူ threat ဖြစ်တယ်လို့ချင်ခုဒီကချင်ကိစ္စမှာနဲ့ပတ်သက်လို့ရှိရင်သူကရေစားတစ်ဖက်မိတုတ်တစ်ဖက်အဲ့ဒါဘောလို့ရှိတော့ဗောလေဆိုတဲ့အခါကျတော့သူကကချင်ကိုတိုက်ဖို့ငလိုက်စားဆိုတာနဲ့စဟိုဘက်နင်းနီးလေးအဲ့တော့သူ့ရဲ့ air space ကိုပေးပြီးတော့မှအာဒီမြန်မာလေးနေတိုက်ခွင့်ပေးလိုက်တယ်ဒီချိန်ထဲမှာပဲဒီမြန်မာတပ်ဖက်ကအမြောက်ဒီကျုပ်နေပြဲကြလာတဲ့အခါကျတော့ကန့်ကွက်တယ်တောင်ချင်းချင်းအဖြစ်သူဘာလို့လုံနေလဲဆိုလို့ရှိရှင်သူကကြားနေပေါ့ဗျာကဲမင်းတို့တနေ့မြတ်မြတ်နေကြပဲဘုမအစွားလည်းတစ်ဖက်ကတစ်ဖက်ကလည်းတိုင်းတိုင်းတင်းမြတ်မြတ်ငါတော့တရားသူကြီးလုပ်ပေးမယ်ဆိုရဲအဲ့ဒီပေါ်လို့တော့ရှိတော့ပေါ့ဒါကြောင့်မလို့လဲအဲနေဇက်ကိုဒီလိုက်စားကိုမြန်မာစစ်တပ်ကမသိမှဘူးဆိုရဲဂတိကိုပေးလိုက်တယ်လို့တော့ကျွန်တော်ထင်တာပေါ့လေတော့တစ်ဖက်မှာကြည့်လို့ရှိရင်ဒီ American နေပူပြီးတော့နေလာသူဖြစ်ဒီကော့ဘရာဂိုကော့ဘရာဂိုရဲ့ရဲ့စစ်စီမှာဗမာအပါလာရဲဆိုတာဒီကော့ဘရာဂိုကဘသူရည်ရွယ်လဲဆိုလို့ရှိရင်ဒီတရုတ်ရဲ့ရန်ကိုရည်ရွယ်တာကိုရည်ရွယ်မှာအဲ့ဒါပါလာတာကိုလည်းတရုတ်ကတော်တော်လေးစိတ်ဆိုးအောင်တွေ့ရအဲ့တော့သူလည်းဗမာဘယ်လိုခံရမလဲဆိုတဲ့ policy ကိုအတိအကျသူဘာမှအသိဖွာမဖြစ်နိုင်သေးဘူးဒီချိန်ထဲမှာလည်းသူဒီမြန်မာလေးနေတရုတ်ဘက်ကနေပြန်တန်းခွင့်ပေးလိုက်တဲ့အတွက်တရုတ်ပြည်မှာရှိတဲ့ကချင်ရဆန္ဒပြတာကကြာတရုတ်ကသူကဘာအကြောက်ဆုံးလဲဆိုလို့ရှင်သူရဲ့ပြည်သူလူထုသူအကြောက်ဆုံးမယ်သူပြည်သူလူထလာမစို့အကြောက်ဆုံးဘာဖြစ်လို့သူစနစ်ကအာဏာရှင်စနစ်ဖြစ်တာဟုတ်အာဏာရှင်စနစ်ဒါကြောင့်မလို့လဲသူကပြည်သူလူထုမထလာအောင်စစ်ပွဲနဲ့နှစ်သိမ့်ပြီးတော့မှအဲစစ်ပွဲအောင်မြင်အောင်အမေရိကန်ကိုပတ်ဆံပြီးချိနေတာဟုတ်ဒါကိုနောက်ခံတမိုင်းဟိုကြည့်ချင်အဲပြည်သူလူထုအကြောက်ဆုံးဆိုတဲ့ခါကျတည်းကအဲဒီဒီဖက်မှာရှိနေတဲ့ကချင်မလေးဂျင်တရာဂျင်ဖိုလိုခေါ်တော့ဂျင်ဖိုလိုမျိုးလေးထားလာမှာသူစူးရင်တဲ့အတွက်ရေစားတစ်ဖက်မီမုတ်တစ်ဖက်နဲ့လာပြီးမှသူစီပွားရေးကိုပဲသူတတ်နိုင်တယ်လို့ခေါင်းပုံဖြတ်မဲ့ပမာကိုခေါင်းပုံဖြတ်မဲ့လို့တော့ကျွန်တော်အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဆရာမခင်ခင်ဗျာအဲ့တော့အခုကချင်ကိစ္စကိုအစိုးရကကင်တွေ့နေတာကရောတရုတ်ကိုတစ်ဖက်ကထက်တွေ့ပြီးတော့ပြည်လဲအောင်ကြိုးစားသွားမလားတချို့ကတော့ဒီမြန်မာအစိုးရကိုနိုင်ငံတိုင်းရင်းသားတွေကို
ဆိုတော့ဟုတ်ဒီအမအစိုးရအနေနဲ့ကတော့တရုတ်ကိုအိတ်ထဲထည့်လို့ရတယ်ဆိုရင်တော့ဒိုင်းနာကိုသူကကျုပ်တိုက်မှာပေါ့ရေရှည်ကြတော့တဖြည်းဖြည်းနဲ့အဲ့လိုနိုင်ငံခြားအစိုးရတွေကိုဒီဗမာအစိုးရကသူအိတ်ထဲထည့်နိုင်လို့ရှိရင်ဒီရှားမှာရှိတဲ့ဒိုင်းနာတွေကတဖြည်းဖြည်းလုံးမပါလာမှာပဲခုချက်ချင်းမပြုတ်တော့မှရေရှည်ကြရင်လုံးမပါလာမှာပေါ့ဗျာရံမုံဝင်နဲလာမယ်လက်နဲ့ခင်းရနဲလာမယ်အဲ့လိုဆိုရင်သူလိုရတာခက်လာမယ်ဆိုတော့ဒီဒိုင်းနာတွေအနေနဲ့ကလည်းအမလေးအောင်မှာတကားမှရပူတာမဟုတ်ဒါကိုကုဘတန်းဝင်းတို့လည်းပြီးတယ်တမိုင်းတစ်လျှောက်တင်းတစ်လျှောက်လုံးမှာဗမာကသူ့ဟာသူအလဲပိုင်းမှာနေတာတိုင်းရင်းသားတွေကအပြင်ပိုင်းမှာနေတာဒါနဲ့လွတ်လပ်ရေးရပြီးတော့ခဏတစ်ချို့ပေါ့ဗျာနေပေါင်း50လောက်အဲ့သူတို့လက်အောင်ရောက်သွားတဲ့ဥစ္စာကို ဒါကြီးကိုပြည်တော်စုကြီးဘယ်နဲ့ညနေဆိုပြီးတော့အတင်းလိုက်ပြီးတော့ဖိဖို့ဆိုတာတော်ခက်တယ်လို့ပဲအဲ့တော့ဒီဒါကြီးကတော့ဟိုအစင်လားလည်းမရှိပါဘူးဒီဗမာအုပ်ချုပ်တဲ့အစင်လားဆိုတော့အဲ့တော့တိုင်းရင်းသားတွေကိုယ်ပိုင်အုပ်ချုပ်ရေးပေးပြီးတော့ပြည်လျောင်လုံနိုင်ရင်တော့သူဒီမိုကရေစီတွေကြီးတိဆောက်လို့ရပါပေါ့ဟိုအဲ့လိုမလုံနိုင်ရင်တော့ဒါစစ်တပ်ကပဲအားကိုးနေရပါပဲစစ်တပ်အားကိုးတဲ့အစိုးရကဘယ်တော့မှဒီမိုကရေစီတိဆောက်လို့မရဘူ
းဆရာပြောတယ်ကျွန်တော်အားလုံးဗောတူရဆရာ
ဟုတ်ကဲ့အဲ့တော့အခုတရုတ်ရဲ့အမေရိကန်ရဲ့ကလေးမမြန်မာနိုင်ငံရဲ့ယက်တီချက်ဒီကိစ္စနဲ့ပတ်သက်တဲ့ရှေ့လာလာတော့ဘယ်လိုမြင်ပါလဲဆရာကျောင်းဝင
်အမေရိကန်အစိုးရပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘင်လာဒင်တေသွားပြီးဒီခါကျတဲ့အာဖဂန်နစ္စတန်စပွဲလဲရပ်သွားပြီးတဲ့ခါကျတော့တရုတ်ကပြန်ပြီးတော့မှအိုင်းဆိုင်လာတယ်လို့ထင်တယ်တရုတ်ကပြန်ပြီးတော့ထိမ့်တဲ့နေရာမှာဗမာဟာတော့အကြီးကြီးတဲ့ကန္တာမှာရှိနေတယ်ဆိုတော့ဟိုသူနားလဲဒါကြောင့်လို့ဗမာဟိုသူတော်ရီဦးစားပေးလာတယ်ဒီချိန်ထဲမှာလဲဗမာကတရုတ်ရဲ့စီးပွားရေးဂဘုတ်ဖြတ်မှုကိုမခံနိုင်တဲ့ခါကျတော့နောက်ဆုံးကျတော့ဒီတန်ရွှေကိုရိုင်းကနေပြီးတော့မှဒီဒိတ်စင်ကိုကဲမင်းဆက်လက်ပြီးတော့တင်းတော်တော်လုတ်ပါဆိုတဲ့အာလက်ကိုပေးလိုက်တဲ့ချင်းကိုကြီးချင်းအပြည့်ဆိုလို့ရှိရင်ကျွန်တော်တို့ဗမာနိုင်ငံရဲ့ပမလိုက်မူဝါဒနိုင်ငံတိုင်းမူတာကိုဘယ်လိုထိမ့်သိမ်းလဲဆိုတာအရေးကြီးဆုံးပြဿနာဖြစ်လာမယ်လို့ကျွန်တော်ယူဆပါတယ
်။အချ
င်းကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင်တော့တရုတ်ရဲ့လှုပ်ရှားမှုမှာမူဒီမတ်က
ဟုတ်ကဲ့ဆောင်းခင်ဆရာကဘယ်လိုမြင်ပါအဲ့တရုတ်နဲ့အမေရိကန်တို့ရဲ့အင်အားပြန်ဆိုင်မှုမှာမြန်မာနိုင်ငံကဂျာညံ့နိုင်တဲ့အနေအထားရှိပါလားမြန်မာနိုင်ငံ
ဟောတရုတ်ကလည်းအမေရိကန်နဲ့အများကြီးဆက်ဆံနေတာပဲတရုတ်ကအမေရိကန်နဲ့မဆက်ဆံလို့ရှိရင်တရုတ်ကလည်းအခုလောက်ထိတိုးတက်လာမှာမဟုတ်ဘူးဆိုတော့ဗမာပြည်မှာလည်းအမေရိကန်ဝင်တော့တရုတ်ကတော့နည်းနည်းဟန့်သွားတာပေါ့ဒါနဲ့အမေရိကန်ကလည်းဗမာပြန်ပြီးလက်ခံတာသူစီးပွားရေးလုပ်ဖို့ပေါ့ဗျာဆိုစီးပွားရေးလုပ်ဖို့ဆိုတော့အမေရိကန်ကုမ္ပဏီနဲ့တရုတ်ကုမ္ပဏီနဲ့စီးပွားရေးပြန်လုပ်တဲ့အခါမှာအမေရိကန်ကုမ္ပဏီကလိုက်လို့မလွယ်ဘူးဘာလို့အမေရိကန်ကုမ္ပဏီကသူ့မှာစီကံသတ်မှတ်ချက်တွေကအများကြီးရှိတယ်လက်ထိုးလို့မရဘူးလက်ထိုးတာကိုဒီအမေရိကန်ကပေါ်လိုက်ရင်ဒီကုမ္ပဏီဒုက္ခရောက်သွားမယ်တရုတ်ကအဲ့ဒါမျိုးမရှိဘူးသူကသူလက်ကိုထိုးရင်တော့တိုးလို့ရတော့ဘာမှပြီးရဘူးကြီးနေနေဆိုအကြိုက်ပေါ့အဲ့တော့အမေရိကန်စီးပွားရေးလုပ်တယ်ဆိုတာလည်းအခုမှအစာပိုင်းရှိသေးတယ်တရုတ်ကမိမိမယ်ဆိုတာပြောလို့မရဘူး
အဲ့တော့မြန်မာနိုင်ငံပေါ်မှာသူတို့နိုင်ငံပြိုင်ဆိုင်လာမှုဟာမြန်မာနိုင်ငံအတွက်အကြက်တည်းမဖြစ်စေဘူးဆိုတော့
မဖြစ်နိုင်ပါဘူးကြီးစားမဖြစ်နိုင်ဘူး